ဂျနီဗာမြို့မှာဇွန်လ10ရက်နေ့ကနေ19ရက်နေ့အထိကျင်းပနေတဲ့အပြည်ပြည်ဆိုင်ရာအလို့သမားဖွဲ့ချုပ်ရဲ့အကြိမ်တရာမြောက်အစည်းအဝေးမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့ဇွန်လ4ရက်နေ့ကအထူးအစည်းအဝေးတရာကျင်းပခဲ့ပါတယ်။ ILO အစည်းအဝေးတက်ရောက်လာသူတွေကမြန်မာနိုင်ငံထဲမှာအာရမလိုအပ်ပေးခိုင်းစေမှုတွေဆက်ရှိနေတာနဲ့ကလေးစစ်သားဆက်ပြီးစုဆောင်းနေတာတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။အကြောင်းဆုံးကိုတော့ဘန်ကောက်ရောက် VOA Wine.2 မခင်မျိုးသက်ကတင်ဆက်ပေးပါအောင်ခင်ဗျာ
။ဟုတ်ကဲ့ပါ။ကမ္ဘာအလုတ်သမားဖွဲ့ချုပ် ILO ရဲ့အကြိမ်တရာမြောက်အစည်းအဝေးကိုဇွန်လ10ရက်နေ့ကစပြီးဇက်တိုက်ကျင်းပနေရမှာ4ရက်နေ့ကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အထူးအစည်းအဝေးတစ်ရက်ကိုကျင်းပခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ ILO ကထုတ်ပြန်ထားတဲ့ဗတိညင်စာတမ်းအမှတ်29နဲ့ပတ်သက်ပြီးဘယ်လောက်လိုက်နာမှုရှိတယ်ဆိုတဲ့စမ်းစစ်မှုတွေနဲ့မြန်မာနိုင်ငံဆိုင်ရာ ILO ဌာနကိုယ်စားလှယ် Mr. Steve Marshall တင်သွင်းတဲ့အစီရင်ခံစာပါအချက်လက်တွေကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကစင်ဝင်တစားနဲ့ဆွေးနွေးခဲ့ကြပါတယ်မစ္စတာမာရှယ်ကမြန်မာနိုင်ငံတွင်းမှာကလေးစစ်သားစုဆောင်းမှုတွေအခုထိဆက်ပြီးရှိနေသေးကြောင်းအာရမလိုအားခိုင်းစင်မှုဆိုင်ရာတိုင်ကြားမှုတွေကိုဆက်ပြီးရနေသေးတယ်လို့ဒီအာရမလိုအားခိုင်းစင်မှုပပျောက်ရေးတင်တန်းတွေကိုပေးနေပေမဲ့အကန့်အသတ်တွေများနေတယ်လို့ပြောပါတယ
် We've been working with the government of Myanmar who have got quite firm policies to try and eliminate this activity however the progress has been slow
မြန်မာအစိုးရနဲ့ ILO ကလှုပ်ဆောင်ရမှာအစိုးရဘက်ကအတင်းအဓမ္မလိုအပ်ပေးခိုင်းစေမှုပပျောက်ရေးကြိုးပမ်းမှုအတွက် policy တွေချမှတ်ထားတာရှိပေမဲ့တိုးတက်မှုကနှေးကွေးနေတာကိုတွေ့ရပါတယ်လူတွေကဒီဥပဒေကြောင်းပို့ပြီးတော့နားလည်လာကြသလိုဒေသခံအာဏာပိုင်တွေကလည်းဥပဒေချိုးဖောက်ရင်မလိုက်နိုင်ရင်အရေးယူခံရမှာကိုသဘောပေါက်ကြပါတယ်ဒါပေမဲ့ ILO ကတိုက်တွန်းမှလှုပ်တာကိုတွေ့ရပြီးတော့ကိုယ့်အသီးနဲ့ကိုလုကင်တာမျိုးနည်းနေတာကိုတွေ့ရပါတယ်ဒါအပြင်တရားဓမ္မလိုအပ်ပြီးခိုင်းစေမှုတွေနဲ့ပတ်သက်ပြီးနုံနုံကြာကြာရှိဖို့ဆောင်ရွက်ကြတဲ့စုစုနွေပါဝင်လှုပ်ရှားတဲ့သူ၄ယောက်အဖမ်းခံထားရဲကိုတွေ့ရပါတယ်မြန်မာနိုင်ငံမှာတရားစောက်လမ်းပေါက်စားတဲ့လုပ်ငန်းတွေမှာအဓမ္မလိုအပ်ပြီးခိုင်းစေမှုတွေကလေးစစ်သားအသုံးပြုမှုတွေစလာတွေပပျောက်ရေးတွေထိထိရောက်ရောက်ရေးယူနိုင်မှုလိုအပ်နေပါတယ
်အိုင်လိုဌာနကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံတဝန်းကိစ္စရပ်တွေကိုကင်တွေရမှာမနိုင်မနှင်းဖြစ်နေတာမို့အကူအညီပေးနိုင်မဲ့သူထပ်ပြီးတူပေးဖို့တောင်းဆိုထားတယ်လို့လဲဆိုပါတယ်။ဒီအစည်းအဝေးမှာ ITUC နိုင်ငံတကာအလုတ်သမားအဖွဲ့ချုပ်ဖွဲ့ဝင်ဖြစ်တဲ့ FDUB မြန်မာနိုင်ငံအလုတ်သမားအဖွဲ့ချုပ်ကကိုယ်စားလှယ်တွေကလည်းမြန်မာနိုင်ငံနဲ့အာရမလူဝါခိုင်းစင်မှုတွေအခုထိဆက်ပြီးရှိနေသေးတာကိုတင်ပြခဲ့တယ်လို့ FDUB အထွေထွေတွင်ရမှုဥမောင်မောင်ကပြောပါတယ
်။ကျွန်တော်တို့တင်ပြတာကတော့အာရမလူဝါပေးမှုကနည်းတော့သွားတယ်။လုံးဝပပတ်မှုမရှိသေးဘူး။ဒီတိုင်းနဲ့ပြည်နယ်တွေမှာဖြစ်နေတဲ့ကိစ္စတွေဆက်လက်ပြီး ILO ဌာနကိုယ်စားလှယ်ရှိုးစင်ကန်စာတွေတွားထားတဲ့ဆန်းစစ်နေတဲ့ကိစ္စရှိလို့ဒီအာရမလူဝါပေးဆိုတာမပွားပြောက်သေးဘူးဆိုတဲ့ကိစ္စကိုကျွန်တော်တင်ပြတယ်။ကလေးစစ်သား90ကျော်အင်းပြန်ပို့နိုင်တယ်လို့ ILO ကပြောထားတဲ့အတွက်ကြောင့်ကျွန်တော်တို့ကအဲ့ဒါပဲထောက်ပြပါတယ်။ကလေးစစ်သား90ကျော်ကိုဖမ်းခဲ့ရဆိုတာသိပါတယ်။ဒီပြင်ကိုမိပါတဲ့တိုင်ကြားထားတဲ့ charge case တွေပေါ်လည်းရှိနေသေးတဲ့အတွက်ကြောင့်ကလေးစစ်သားတွေခေါ်တဲ့ကိစ္စမှာပါပြောက်သေးဘူးအာရမလိုအပ်ပြီးကိစ္စမှာပါပြောက်သေးဘူးဒါကြောင့်မလို့ supplementary understanding ထပ်ဆက်နားလည်မှုဆိုတာကိုထိုးတာတော့ကောင်းတော့ကောင်းတယ်ဒါပေမဲ့အဓိကကတော့ဒီ commission of inquiry တက္ကသိုလ်ကောင်တော့လုပ်ခဲ့တဲ့ဒီစော်စားစစ်ဆေး commission ကပြောထားတဲ့ကိစ္စတွေကိုလုပ်ဖို့အဓိကကြတယ်ဒါမှသာလေအာရမလိုအပ်ပြီးမှုပါပြောက်မယ်ဆိုတဲ့ကိစ္စကိုလည်းကျွန်တော်တို့ဘက်ကနေတင်ပြခဲ့ပါတယ်ဗ
ျမြန်မာအစိုးရဘက်ကတော့ရန်ကုန် ILO ရုံးခွဲနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းနဲ့အာရမခိုင်းစင်မှုတွေနေပါသွားကြောင်းပြောကြားခဲ့တဲ့အပြင်လွန်ခဲ့တဲ့ဆယ်နှစ်ကျော်ကတည်းကပြောင်းလဲဖို့အတွက် ILO ကပြောကြားထားတဲ့ကိစ္စအတွက်ခောက်ဆွဲထုတ်ပြုတ်စားသလိုလွယ်မှာမဟုတ်ကြောင်းတင်ပြခဲ့တယ်လို့ဆိုပါတယ် ILO ရဲ့ညီလာခံတွေမှာပုံမှန်အားဖြင့်အစိုးရကိုယ်စားလှယ်လုပ်ငန်းရှင်ကိုယ်စားလှယ်နဲ့အလုပ်သမားကိုယ်စားလှယ်အဖြစ်အဖွဲ့၃ဖွဲ့ကတက်ရောက်ပြီးနိုင်ငံတစ်ခုချင်းစီရဲ့အလုပ်သမားရေးကိစ္စတွေကိုဆွေးနွေးကြတာဖြစ်ပါတယ်အခုမြန်မာအရေးအထူးစီဝေးကိုတော့အစိုးရအဖွဲ့ကိုယ်စားလှယ်လုပ်ငန်းရှင်ကိုယ်စားလှယ်ဖြစ်နေဒေါ်ခိုင်ခိုင်နဲ့တက်ရောက်ခဲ့ပေမဲ့အလုတ်သမားကိုယ်စားလှယ်တော့ဆေလွတ်နိုင်ခြင်းမရှိခဲ့ပါဘူး။ဒါဟာမြန်မာနိုင်ငံမှာလွတ်လပ်စွာအသင်းပင်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးကန့်သက်ချုပ်ချယ်မှုတွေရှိနေသေးတာကိုပြနေတယ်လို့ဥမောင်မောင်ကပြောပါတယ်
။အလုတ်သမားကိုယ်စားလှယ်မပါလာဘူးဆိုတာနိုင်ငံတစ်ခုရဲ့ဖွဲ့စည်းမှဒီဖွဲ့စည်းပုံမပြည့်ဘူးဆိုတော့ကျွန်တော်တို့အနေနဲ့ဒီကောက်ကဆာတင်ထားပါတယ်။ဒါကတော့ကျွန်တော်ဒီဘက်ထက်မှဆွေးနွေးပြမှာပါ။
လွတ်လပ်စွာအသင်းပင်ဖွဲ့စည်းမှုဆိုင်ရာအစည်းအဝေးကျင်းပတဲ့အခါမြန်မာနိုင်ငံတွင်အလုတ်သမားအဖွဲ့အစည်းများဖွဲ့စည်းခွင့်ရရေးအတွက်အထူးတောင်းဆိုသွားမယ်လို့ဦးမောင်မောင်ကပြောပါတယ်။ ILO အဖွဲ့ချုပ်ကတော့1998ခုနှစ်စုံစမ်းရေးကော်မရှင်ကအကြံပြုထားတဲ့အတိုင်း ILO ပြည်ညင်စာတမ်းကိုအခုထိမြန်မာနိုင်ငံမလိုက်နာနိုင်သေးတဲ့အတွက် ဝန်နေရတယ်လို့လေးရက်နေအစည်းအဝေးပြီးဆုံးဖြတ်ချက်စာရမှာဖော်ပြထားတယ်လို့မြန်မာနိုင်ငံတွင်အရမလောကခိုင်းစင်မှုတွေပပျောက်စေဖို့အတွက်ကုလသမဂ္ဂအဖွဲ့အစည်းတည်တည်ကပူးပေါင်းဆောင်ရွက်ဖို့ထပ်လောင်းတောင်းဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်လာရောက်ရင်းနှီးမြှုပ်နှံမဲ့သူတွေအနေနဲ့အရမလောကခိုင်းစင်တာမျိုးမရှိစေဖို့အထူးဂရုစိုက်ဖို့လည်းတတိပေးခဲ့ပါတယ်။